တရားလွတ်တော်ရှင်းနေကြီးဥက္ကုဏီလှုပ်ကြံတက်ဖြတ်ခံရမှုအတွက်တရားရုံးတင်စစ်ဆေးလာတာအခုဆိုရင်နှစ်နှစ်ကျော်နေပြီဖြစ်ပြီးဖေဖော်ဝါရီလ15ရက်တောက်ကြနေ့မှာတော့နောက်ဆုံးစီရင်ချက်ကိုချမှတ်တော့မှာပါတနိုင်ငံလုံးကစောင့်ကြည့်နေကြတဲ့ဒီမှုနဲ့ပတ်သက်ပြီးတရားရုံးကမှန်ကန်တဲ့ဖြောက်မှတ်တဲ့စီရင်ချက်မျိုးချမှတ်မယ်လို့မျှော်လင့်ကြောင်းအာရှလူခွင့်ရေးကော်မရှင် AHRC ကပြောကြားခဲ့တယ်လို့ဥက္ကုဏီရဲ့တမိဖြစ်သူကလည်းမြန်မာတနိုင်ငံလုံးရဲ့ဂုဏ်သိက္ခာဟာဒီစီရင်ချက်ပေါ်မှာမူတည်နေတယ်လို့ပြောကြားခဲ့ပါတယ်ဒေါက်ခင်မျိုးသက်ကအကြောင်းစုံကိုပြောပြမှာပါ
2019 January 29ရက်ညနေ 9:00 ကရန်ကုန်ပြည်ပဆိုင်ရာလေးစိတ်မှာတရားလွှတ်တော်ရှေ့နေကြီးဥက္ကုဏီဟာအနီးကပ်တက်နှက်နဲ့ပြစ်ပြီးအလောက်ကျန်ခံခဲ့ရတာဖြစ်ပါတယ်။ဥက္ကုဏီကိုအခုလိုလောက်ကျန်တက်ဖြတ်ရမှာအဓိကကျူးလွန်သူဖြစ်နေဆွတ်ဆွဲခံထားရတဲ့တနတ်သမားကြည်လင်းနဲ့အတူအမှုမှာပူပေါင်းကြံစီသူ၃ဦးဖြစ်အာနာပိုင်တွေကတန်လျက်ရှိနေတဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇေယျဖြူတို့ကို2018 February လမှာတော့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာစပြီးဆွဲချက်အမိန့်ချမှတ်ခဲ့ပါတယ်။တနတ်သမားကြည်လင်းအောင်ဝင်းဆောင်နဲ့ဇေယျဖြူတို့ဟာဥက္ကုဏီကိုကြိုတင်ကြံစီလှုပ်ကြံတက်ဖြတ်မှုပုံမှန် 3-1 ခါခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးတည်တံအထိချမှတ်နိုင်တာဖြစ်ပါတယ်။အောင်စော်ထွန်းကိုတော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်2နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန် 212 နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုလည်းကြည်လင်းတို့လိုပဲအမြင့်ဆုံးတည်ရန်ပေးနိုင်တဲ့လှုပ်ကြံတက်ဖြတ်မှုပုံမှန် 302-1 ခါခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားတယ်လို့ဖမ်းဝရံလည်းထုတ်ပြန်ထားပါတယ်။ February 15ရက်နေ့မှာတော့တန်တရားနဲ့တရားဆွဲဆိုခံရသူ3ဦးကိုနောက်ဆုံးစီရင်ချက်ချမှာဖြစ်ကြောင်း February 1ရက်နှစ်ဖက်ရှေ့နေတွင်လျှောက်လဲချက်ပေးပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးတရားသူကြီးကကြေညာခဲ့တာဖြစ်ပါတယ်။ဥက္ကုဏီရဲ့သမီးဒေါက်တာဒေါ်ရင်ရွယ်ခိုင်ကအမှုနဲ့ပတ်သက်ပြီးတရားမျှတမှုရှိရဟာမြန်မာတနိုင်ငံလုံးရဲ့ပွင့်ရိပ်ကိုထင်ဟပ်စေမှာဖြစ်တယ်လို့ VOA ကိုပြောပါတယ်
။ So less than I just want justice because it has to be because for the image of the country.
ကျမဖခင်အတွက်ကမြန်မာနိုင်ငံထဲမှာအခုလိုပုံစံနဲ့ကိုချစ်သူခင်သူတွေဆုံးရှုံးခဲ့ရတဲ့ဘသူကိုမဆိုတရားမျှတမှုရရှိစေဖို့ကျမလိုလားပါတယ်ဒီတရားရုံးဆုံးဖြတ်ချက်ဟာတနိုင်ငံလုံးရဲ့ပုံရိပ်ကိုထင်ဟပ်စေမှာဖြစ်တယ်လို့နိုင်ငံတွင်တရားဥပဒေစိုးမိုးရေးအတွက်ရောတနိုင်ငံလုံးရဲ့ဂုဏ်သိက္ခာအတွက်ပါအရေးပါပါတယ်လို့ပြောသွားတာပါဒီတောက်ကြံနဲ့တရားရုံးကြားနာပွဲကိုတော့သူတက်ရောက်မှာမဟုတ်ဘူးလို့လည်းပြောပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကလည်းမြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုခိုင်မာစွာတည်ဆောက်ရမှာစိန်ခေါ်မှုတွေကိုဝိုင်းဝန်းစ조사ဖြေရှင်းရန်အသက်ဆန့်သွားခဲ့တဲ့ရှေ့နေကြီးဥက္ကုဏီနဲ့ကိုနေဝင်းတို့အတွက်အမှန်တရားအမြန်ဆုံးပေါ်ထွက်လာစေဖို့သက်ဆိုင်သူအလုံးကဝိုင်းဝန်းစ조사ကြဖို့ဥက္ကုဏီအလောက်ကျန်ခံရတာနှစ်နှစ်ပြည့်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်။အာရှလူခွင့်ကော်မရှင်ကရှေ့နေဥမင်းလွင်ဦးကလည်းအခုနောက်ဆုံးစီရင်ချက်ဟာမှန်ကန်ဖြောက်မှတ်တဲ့စီရင်ချက်မျိုးချမှတ်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်
။အဓိကအပြင်ဆွတ်ဆွဲခံရတဲ့ကြည်လင်းတို့ဇေယျလင်းတို့စတဲ့ဥစ္စာတွေကဒီမှုမှာစစ်စစ်ပေါ်ပေါက်ချက်တွေရတရားရင်ကမှန်ကန်တဲ့ဆုံးဖြတ်ချက်တွေစနိုင်တယ်လို့ရှိတော့ကျွန်တော်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကပြင်လာပြီးတော့စစ်တပိုင်းပြောလို့ရမယ့်အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ကတော့ဒီလိုပြောပါတယ
်။ဒီမှုကိုအထူးခုံရုံးဖွဲ့ပြီးတပတ်ကိုနှစ်ကြိမ်ဆစ်ဆေးခဲ့တယ်လို့တစ်ဖက်တင်သွင်းတဲ့တက်တဲ့အယောက်200နီးပါးကိုဆစ်ဆေးခဲ့တာဖြစ်ပြီးပြီးခဲ့တဲ့103ချိန်မြောက်တရားခွင်ပြီးမှာတော့အပိဓာတ်ဆုံးဖြတ်ချက်အတွက်အခုတောက်ကြံနေချမှတ်မှာဖြစ်ကြောင်းတရားသူကြီးကကြေညာခဲ့တာပါဒီမှုအတွက်တရားရုံးဆစ်ဆေးမှုတွေနှစ်နှစ်ကျော်ကြာမြင့်လာတာနဲ့ပတ်သက်ပြီးမတက်ဆိုင်တဲ့တက်သေးတွေကိုဆစ်ဆေးနေတာကြောင့်အဓိကတက်သေးတွေမဆစ်ဆေးနိုင်မဲဖြစ်နေတယ်ဆိုပြီး ICJ နိုင်ငံတကာတရားရေးကော်မရှင်ကပြီးခဲ့တဲ့လထဲမှာပဲဝေဖန်ခဲ့ပါတယ်ဒါပေမဲ့HRC အာရှလူခွင့်ကော်မရှင်ကဦးမင်းလွင်ဦးကတော့တရားဥပဒေအရနှစ်ဖက်မျှတာတဲ့အခွင့်အရေးပေးတဲ့အနေနဲ့လှုပ်ဆောင်နေတာလို့ယုံကြည်ပါတယ
်။ပြည်လူဘက်ကတင်ပြတဲ့သက်သေတွေ၊ပြည်ခံဘက်ကတင်ပြတဲ့သက်သေတွေ၊ပြန်ခေါ်သက်သေတွေကိုဆစ်ဆီးတဲ့အတွက်အခုလိုမျိုးနှစ်နှစ်ကြီးကြာမြင့်သွားတယ်လို့ကျွန်တော်မြင်ပါတယ
်။နှစ်နှစ်ကျော်ကြာမဖမ်းဆီးနိုင်ပဲဖြစ်နေတဲ့တရားခံပြီးအဝင်းခိုင်အတွက်ဥပဒေပုံမှန် 88 နဲ့ဆွဲချက်တင်ထားပြီးအများပြည်သူဘယ်သူမှမဆိုတွေ့တဲ့နေရာမှာဖမ်းဆီးပြီး တရားရုံးတမမဟုတ်ရဲစခန်းကိုပို့ဆောင်နေတဲ့တရားခံပြည်ဖြစ်တဲ့ကြီးညာထားတာပါသူကိုဖမ်းမိနိုင်မှုဆိုရင်နိုင်ငံတကာရဲတပ်ဖွဲ့ရဲ့အကူအညီကိုပါတောင်းခံနိုင်တယ်လို့လည်းဦးမင်းလွင်ဦးကအကြံပေးပါတယ်ရန်ကုန်လေးစိတ်မှာအသက်ခံခဲ့ရတဲ့ဦးကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင် NLD ပါတီအတွက်ဥပဒေရေးရာတွေမှာအဓိကအကြံပေးနေသူတဦးလည်းဖြစ်ပါတယ်ဒါကြောင့်သူ့ကိုလှုပ်ကြံမှုရဲ့နောက်ွယ်မှာနိုင်ငံရေးရည်ရွယ်ချက်ရှိနိုင်တယ်လို့အများကထင်မြင်ယူဆနေတာဖြစ်ပါတယ်